အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အာရှလေးနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးဖိလစ်ပိုင်နိုင်ငံကနေမထွက်ခွာခဲ့မှာတရုတ်နိုင်ငံရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေပေါ်သူ့ဆိုးရွားကင်ဆယ်လာတဲ့မူဝါဒကိုထပ်ပြောပြီးတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒကိုနောက်ထပ်ဝေဖန်လိုက်ပါတယ်
။ We believe that nations and peoples have the right to live in security and peace and have their sovereignty and territorial
နိုင်ငံအလုံးလူလူအလုံးဟာလုံခြုံငြိမ်းချမ်းစွာနေထိုင်ခွင့်ရှိပြီးသူတို့ရဲ့အချုပ်အခြာနဲ့လည်းမြေပိုင်ဆိုင်မှုကိုလေးစားခံခွင့်ရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နိုင်ငံတကာဥပဒေကိုလေးစားရမယ်၊လွတ်လပ်စွာရေချောင်းသွားလာခွင့်ကိုထိန်းသိမ်းရမယ်၊ကုန်သွယ်ကူးသန်းမှုကိုအတားအဆီးနဲ့ဖြစ်စေရဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်။အငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းရမှာဖြစ်ပြီးတော့ချင်းချောက်တာဓမ္မမှုအင်အားတုံ့ပြန်မှုဖြေရှင်းရဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးအမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုသမ္မတဥပမာကပြောခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာအမေရိကန်စစ်ဖက်ကိုချက်တွင်ချထားဖို့အမေရိကန်နဲ့ဖိလစ်ပိုင်အကြားသဘောတူခဲ့ပြီးနောက်တည့်ရက်မှာပဲတရုတ်ကိုနာမည်တက်မပြောခဲ့တဲ့အဲ့ဒီစကားတွေကိုသမ္မတဥပမာကပြောခဲ့တာပါ။ဖိလစ်ပိုင်နိုင်ငံကိုခုခံကာကွယ်ရေးအမေရိကန်ရဲ့တန်တိထံဟာတိတ်ကိုခိုင်မာတယ်ဆိုတာသမ္မတဥပမာကအလေးနဲ့ပြောခဲ့ပါတယ်။တိုက်ခိုက်ခံရတယ်ဆိုရင်တနိုင်ငံနဲ့တနိုင်ငံကာကွယ်ပေးရေး1950ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုသမ္မတဥပမာကထောက်ပြခဲ့ပါတယ်။